ဒီမှာအနာသိန်းစစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကိုင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေသိမ့်မရှိပဲဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဖော်ဆောင်တဲ့လေလို့အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shule ကပြောလိုက်ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီဟာနေမီတွေကိုဆုံးရှုံးနေတယ်လို့သူတို့တပ်တွေဟာလည်းအတော်လေးကိုရှုံးနိမ့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့Derek Shule က Rider Power တခြားမီဒီယာတွေကသတင်းတောက်တွေကိုဘန်ကောက်မြို့မှာတောက်ကြနေကပြောလိုက်ပါတယ်ဒါပြင်ဒီမှာစစ်ကောင်စီဟာနိုင်ငံတကာမှာရောပြည်တွင်းမှာပါအထူးကြံလာနေပြီးတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဆုံးသတ်ပြီးတော့ဒီမိုကရေစီကိုပြန်လည်ဖော်ဆောင်တင့်တယ်လို့ပြောပါတယ်။အခုလိုအမေရိကန်ဘက်ကပြောလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီကိုဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရခဲ့ဘူးလို့လည်း Rider သတင်းဌာနကဖော်ပြပါတယ်။အမေရိကန်ထိပ်တန်းသံတမန်တစ်ဦးဖြစ်တဲ့ Derek Shule ဟာအရှေ့တောင်အာရှကထိုင်းစင်ကာပူနဲ့ Brunei နိုင်ငံသုံးနိုင်ငံကိုတွားရောက်နေတာဖြစ်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအိမ်မှာရှိတဲ့ဒုက္ခသည်တွေပါဝင်မြမအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့နိုင်ငံတော်မှာအဲ့ဒီစစ်အာဏာသိမ်းမှုကိုလက်မခံတဲ့ငြင်းငြမ်းစွာဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးတော့အခုနောက်ပိုင်းမှာတော့လက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။